တခိုင်ပြည်နယ်တွင်းမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေကရှုပ်ထွေးနေတာကြောင့်ဒီနေ့မှာကျင်းပမယ့်ရခိုင်မျိုးသားပါတီရဲ့ပါတီညီလာခံရက်ရွှေ့ဆိုင်လိုက်ရတဲ့အကြောင်းပါတီတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ညီလာခံကိုအခုနှစ်အစောပိုင်းအစား2019ခုနှစ်နှစ်ဦးပိုင်းလောက်မှာမှကျင်းပဖြစ်ဖို့ရည်ရွယ်ထားတယ်လို့လည်းပါတီတာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုထက်အောင်ခန့်ကသတင်းပေးပို့ထားတာနားဆင်ပါရှင်။
ဒုတိယကြိမ်ကျင်းပမယ့်ရခိုင်မျိုးသားပါတီညီလာခံကိုရခိုင်ပြည်နယ်မှာနိုင်ငံရေးအခြေအနေရှုပ်ထွေးနေတာတွေဖြစ်ပေါ်နေတာကြောင့်ပါတီညီလာခံကျင်းပတာကိုနောက်ဆုတ်လိုက်တာဖြစ်ပါတယ်။မြောက်ဦးပဋိပက္ခရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေပါတီရဲ့ဥက္ကဋ္ဌဖြစ်သူဒေါက်တာအေးမောင်ဖမ်းဆီးခံရရတာတွေကြောင့်အခုလိုနောက်ဆုတ်လိုက်ရတာဖြစ်ပါတယ်။အခုလိုပါတီညီလာခံနောက်ဆုတ်လိုက်တာနဲ့ပတ်သက်လို့ပါတီအထွေထွေတွင်းနေမှုဥတော်အောင်ကျော်ကအခုလိုပြောပါတယ
်။ရခိုင်အမျိုးသားပါတီအနေနဲ့အခုလောလောဆယ်ဖြစ်ပျက်နေတဲ့ရခိုင်ပြည်နယ်ရဲ့နိုင်ငံရေးအခြေအနေတွေဟာတော်တော်ကိုချုပ်ထွေးနေတယ်။ဖြစ်သွားတာဒီလက်ရှာလို့လက်ရှိမှာပေါ့မောင်သောပြဿနာတွေနောက်ရောင်ဦးပြဿနာတွေနောက်ကျွန်တော်တို့ပါတီရဲ့ဥက္ကဋ္ဌဖမ်းဆီးခံရတာဒီအဲ့လိုကိစ္စတွေပေါ့လက်ရှိရခိုင်ပြည်နယ်ရဲ့နိုင်ငံရေးဖြစ်ပေါ်နေတဲ့အခြေအနေတွေအပေါ်မှာဒီ2018မှာတော့ဘလုံးကြီးနဲ့မှကျွန်တော်တို့ဟိုညီလာခံလုပ်နိုင်မဲ့အခြေအနေမရှိဘူးလို့သုံးသပ်ပါတယ်။ဒါပေမဲ့ဒီကျွန်တော်တို့ကျင်းပခဲ့တဲ့ဒီ56ခုမှာလုခဲ့တဲ့ဒီဇန်နဝါရီ56ခုမှာလုခဲ့တဲ့ဘုံကော်မတီအစည်းအဝေးကနေဘယ်အချိန်ဘယ်လမ်းမှာလုပ်မယ်လို့ကျွန်တော်တို့မှာထုံးချက်ချက်ဆက်ပြီးခဲ့တာမရှိခဲ့ဘူးခင်ဗျ။အဲ့ဒါကြောင့်ကျွန်တော်တို့ကဒီကျွန်တော်တို့ပါတီညီလာခံကိုကျွန်တော်တို့မလုပ်နိုင်သေးဘူးဆိုတာဖြစ်ပါတယ်။
မြောက်ဦးပြည်နယ်မှာဖြစ်ခင်မှာပါတီဥက္ကဋ္ဌဟောင်းဒေါက်တာအေးမောင်ဟာပါတီကနေနှုတ်ထွက်ကြောင်းတရားဝင်စာတင်ထားပြီးဖြစ်ပါတယ်။လက်ရှိမှာတော့ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကိုနိုင်ငံတော်တစ္ဆာဖောက်ပြန်မှုနိုင်ငံတော်အကြီးအကျယ်ပြစ်ဆင်မှုမတရားသိမ်းဆက်သွယ်မှုစတဲ့ပုံမှန်ရင်တရားစွဲဆိုခံထားရပါတယ်။2018ခုနှစ်မှာမကျင်းပနိုင်ပေမဲ့2019ခုနှစ်နှစ်ဦးပိုင်းမှာကျင်းပဖို့ရည်ရထားတယ်လို့လည်းပါတီဒုဥက္ကဋ္ဌဦးခိုင်ပြည်စိုးကပြောပါတယ်။
ကျွန်တော်တို့ဒီ2018မှာလေပထမတော့ဖြစ်ရှင်းမလုံးမယ်ဆိုပြီးကျွန်တော်တို့အဲ့လိုဟောရာကြခဲ့တယ်ခင်ဗျာဒါပေမဲ့ကိုနိုင်ငံရဲ့အခြေအနေအကြောင်းကျွန်တော်တို့2019အတူပိုင်းဟောင်းမှာလုံးဖြစ်နေဆိုပြီးတော့အဲ့လိုတို့စဉ်းစားထားတာရှိပါတယ်ဒါပေမဲ့ဒီကိစ္စကိုလည်းကျွန်တော်တို့ဘဟုကော်မတီအဖွဲ့ဝေးခုပြီးမှစဉ်းစားအောင်ပါပါ
နောက်ဆုံးရှိခုနှစ်မှာကျင်းပဖို့စီစဉ်ထားတဲ့ကြားရရွေးကောက်ပွဲမှာလေရခိုင်မျိုးသားပါတီအနေနဲ့ပြည်သူတွေရဲ့ထောက်ခံမှုပေါ်မူတည်ပြီးဝင်ရောက်ရှင်နိုင်သွားမှာဖြစ်တယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်ရခိုင်မျိုးသားပါတီအနေနဲ့တနင်္ဂနွေအတိုင်းကနေနေရာပေါင်း88နေရာကိုဝင်ရောက်ရှင်နိုင်ရမှာနေရာ90ကျော်ကိုအနိုင်ရခဲ့ပါတယ်ဒါပေမဲ့လေပါတီနှစ်ခုကွဲသွားပြီးနောက်ပိုင်းပါတီကညှို့ထွက်သွားတဲ့လွတ်တော်အမတ်တွေလည်းရှိပါတယ်ပထမအကြိမ်ပါတီညီလာခံကို2014ခုနှစ်ကတန်တွဲမြို့မှာကျင်းပပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ